မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပること်ပိုးဓာတ်ခွဲအတီးပြုလူနာတွေထဲမှာတော့ကာကွယ်ဆေးထိုးထားပြီးသားလူတွေပါထပ်ပြီးတော့ပါလာနေပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့ကဆေးထိုးပြီးသားဝန်ထမ်း3ဦးပိုးကူးခံခဲ့ရတာပါ။ဒီကြောင့်အပါအဝင်မြန်မာနိုင်ငံတွင်းကကိုဗစ်ရောဂါနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းမတ်စုမြတ်မွန်ပြောပြပေးပါရှင်။
ရခိုင်ပြည်နယ်မောင်တုံးမြို့မှာကြာသပတေးနေ့ကကိုဗစ်အတီးပြုလူနာ9ယောက်ထဲမှကိုဗစ်ကာကွယ်ဆေးထိုးထားပြီးသူ3ယောက်ပါဝင်ပါတယ်။မောင်တော်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကဝန်ထမ်း2ယောက်နဲ့အရက်သူအမျိုးသမီး1ယောက်ဖြစ်ပါတယ်။ကာကွယ်ဆေးအပြည့်အဝထိုးထားပြီးသူတွေဖြစ်ပေမဲ့လည်းတန်တရားကြောင့်ဆစ်ဆစ်လိုက်တဲ့အခါမှာရောဂါပိုးတွေ့ရှိခဲ့တာလို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်တော့ညွှန်ကြားရေးမှူးဒေါက်တာဆိုးဝင်းပိုင်က VOA ကိုပြောပါတယ်။
ဘုလိုပုံစံမျိုးနဲ့တွေ့ရလဲဆိုတော့ယောဂလက္ခဏာပြလို့ဒီမှာဆေးဝင်လာပြီးဖြစ်တယ်ဖြစ်တော့တွေ့တယ်ပေါ့နော်ဆေးကတော့ကိုဗစ်ရှိလို့ခေါ်တဲ့အိန္ဒိယနိုင်ငံအထုတ်တဲ့ Serum Institute of India ကထုတ်တဲ့ကာကွယ်ဆေးကိုနှစ်ကြိမ်ထိုးပေးထားတာ
ဗြိတိန်နိုင်ငံ Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးတွဲဆန်းသက်ထုတ်ထားတဲ့ဆေးကိုအိန္ဒိယနိုင်ငံမှာ Covishield ဆိုပြီးတော့ထုတ်လုပ်ပါတယ်ဒီဆေးကနှစ်ကြိမ်အပြည့်အဝဆေးထိုးထားရင်ကိုဗစ်ကရောဂါကို80ရာခိုင်နှုန်းကာကွယ်နိုင်တယ်လို့ဆန်းသက်တွေ့ရှိထားတာပါအခုလိုမျိုးကာကွယ်ဆေးအပြည့်အဝထိုးထားပြီးသူတွေရောဂါပိုးကူးတာတချို့နိုင်ငံတွေမှာရှိခဲ့ပေမဲ့မြန်မာနိုင်ငံမှာတော့ဒါကဒုတိယအကြိမ်တွေ့တာပါကိုဗစ်ကာကွယ်ဆေးကိုဗစ်ရှိအပြည့်အဝထိုးထားတဲ့မန္တလေးကအမျိုးသားတစ်ယောက်မှာကိုဗစ်ပိုးတွေးခဲ့တယ်လို့အခုလဆော်ပိုင်းတုန်းကတီးပြူထားပါတယ်ဒါအပြင်ရခိုင်ပြည်နယ်တောင်ကုန်းမြို့မှာလည်းအချုပ်သား2ယောက်မှပြီးခဲ့တဲ့ရက်ပိုင်းကကိုဗစ်ပိုးတွေးရှိခဲ့ပါတယ်သူတို့ကိုတောင်ကုန်းကနေတန်တွဲအချင်းတောင်ကိုပို့ဖို့အတွက်ဓာတ်ခွဲဆေးစစ်တာမှပိုးကူထားတာကိုတွေးခဲ့တယ်လို့ဒေါက်တာဆိုးဝင်းပိုင်ကပြောပါတယ
်ဒီကွန်တက်ကိုတော့စစ်ဖို့စီစဉ်ထားတာပေါ့နော်ဟုတ်စပွန်ဆာတဲ့2ယောက်ကတော့ကျန်းမာရေးကောင်းပါတယ်ခင်ဗျာအခုတောင်ကုန်းဆေးဦးမှာထားလိုက်ပါတယ်ဟုတ်ရဲစခန်းကနေမှထောင်ထဲထည့်ဖို့လို့သွားတာပဲရှိသေးတာပေါ့လေတောင်မဝင်ငယ်မှာစစ်တာဆိုတော့ထောင်ထဲမှာတော့ကွန်တက်အဲ့လိုမရှိဘူးပေါ့နော
်ယောဂကူးစက်မှုနှုံးနဲ့သေဆုံးသူဥယျာဉ်တိုးနေတဲ့စကိုင်းတိုင်းကလေးမျိုးမှာမိနစ်တရက်ထဲတွင်ကိုဗစ်အတီးပြုလူနာအယောက်80ရှိခဲ့ပါတယ်ဒါဟာဓာတ်ခွဲအတီးပြုနိုင်တဲ့အရေအတွက်ဆိုပေမဲ့ဒေသရင်းယောဂကူးစက်နေတဲ့အခြေအနေဟာဒီတက်မကများနိုင်တယ်လို့ကတ်ယောဂတိုက်ဖြတ်ရေးမှလှုပ်အားပေးဆောင်ရွက်နေတဲ့သူတွေကပြောပါတယ်ယောဂကုသရေးအတွက်ကျန်းမာရေးဝန်ထမ်းလိုအပ်ချက်ရှိတယ်လို့လူနာတွေလိုအပ်တဲ့ဆေးဝါးနဲ့အောက်ဆီဂျင်တွေကိုတခြားမျိုးတွေအထိစေတနာရှင်တွေရှာဖွေပေးနေရတဲ့အခြေအနေမျိုးဖြစ်နေတာပါ။အတီးပြုလူနာတွေသာမကယောဂတန်တရားရှိသူတွေပါတေဆုံနှုံတိုးလာနေတယ်လို့ကလေးမျိုးဒေသခံတယောက်ကပြောပါတယ်
။ကလေးမျိုးရက်ကွက်တိုင်းတွားလိုက်တဲ့အာသုဘအိမ်မရှိတဲ့အိမ်ကောင်ကရှိသေးတယ်။တချို့ကလည်းသုံးသွားပြီဆိုတော့ကိုဗစ်ရှိရင်မရှိဘူးဆိုတာပိုစစ်တက်လာနေတဲ့ဆိုတော့မဖြစ်တော့ဘူးကွာ။တန်တရားလူနာပုံများတယ်တကယ်ကိုယ်စစ်တဲ့ကတော့3-4ဦးပေါ့နော်အဲ့မှာတန်တဲ့လူနာများတယ်မင်းရတိုင်းတာဆိုရင်4ယောက်ကတော့ကိုယ်စစ်တဲ့ပေါ့တစ်ယောက်တော့ကတော့တန်တဲ့လူနာဆိုထုတ်ပြန်တယ်အဲ့ဒါဆိုသုံးသွားပြီနော်ပြတော့မဖြစ်တော့ဘူးလို့ပြောတယ်အခုကဘလို့ဖြစ်နေလဲဆိုတော့ဟိုအချို့ကကျတော့ဒီစင်တာကိုတော့လည်းဘာမှမထူးတော့ဘူးပေါ့နော်ဒီဖြစ်ရင်လည်းအိမ်မှာလည်းတရားခွဲပြီးမှအဲ့လိုမျိုးစီးတော့ကျောင်းကနကိုပဲအိမ်မှာနေပြီးမှခုကြပါနော
်ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဂျွန်လ24ရက်ည8နာရီထုတ်ပြန်ထားတဲ့စာရင်းအရဆိုရင်ပြည်ရင်းမှာဒီအတီးပြုတ်လူနာသစ်989ယောက်နဲ့တေဆုံးသူ6ယောက်ရှိပါတယ်။အတီးပြုတ်လူနာတွေကိုပဲခူးတိုင်း၊စကိုင်းတိုင်း၊မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့မှာအများဆုံးတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်။